ကရင်မြို့သားစီယုံတက်မဟာ၃နှစ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီကဩဂုတ်လ၈ရက်နေ့မနေ့ကလေချောင်းကနေတိုက်ခိုက်ပါတယ်။ဒါအပြင်ကရင်မြို့သားလွမြောက်ရေးတပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအနည်းအနာကကျေးရွာပေါင်း9ရွာလောက်ကဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးနေကြရတယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်မျိုးသားစီယုံ KNU ထိန်းချုပ်ရာညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်နေရာဩဂုတ်လ၈ရက်နေ့မနေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဩဂုတ်လ၈ရက်နေ့ပေါ့အဲ့လေနှစ်စီးလာရောက်ပြီးပြစ်ခတ်တယ်ပေါ့မှာလေ။လာရောက်ပြစ်ခတ်တဲ့နေရာတော့ဒီကြောက်ကြီးမြို့နယ်နဲ့ဒီပဲတောင်ကြီးဝါစသင်ကျောင်းအနီးတဝိုက်မှာငားကြီးတောင်ပြစ်ခတ်တာပြစ်ခတ်ရတာသူဒီရတော့လည်းပြောအညာညာတဝံကျွန်တော်ကရင်လူမျိုးတွေပဲနေရပါတော့အများစုကတော့ပောက်မကျင်ရွာကြီးအကုန်လုံးပေါ့ပြန်မဆိုရင်အခုလေမင်းကြီးရွာတို့ပဲတောင်ကြီးရွာတို့ကျော့စလစ်ပုံကြီးရွာပေါ့အင်တန်းခုံကြီးရွာပေါ့အဲ့နားမှာရှိနေရွာ5600ခုနေရတော့ရွာသားတွေကအကုန်လုံးထွက်ပြေးရတာပေါ့
ကြီးရွာသားတွေဟာထောင်ထဲချပြီးထွက်ပြေးနေရတယ်လို့လည်းပြောပါတယ်လေကြောင်းတက်ခတ်မှုလုပ်တဲ့နေကတော့ KNU တက်တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးလို့လည်းဆိုပါတယ်ဒီရက်ပိုင်းမှာတော့ KNU နဲ့စစ်ကောင်စီတက်တွေဟာမကြာခဏတိုက်ပွဲတွေဖြစ်နေတာတွေတော့ရှိတယ်လို့လည်းပြောပါတယ
် KNU နဲ့တော့အဲ့ဒီနေရာတော့မရှိဘူးပထမနေ့9ရက်နေ့မှာတော့ KNU နဲ့ညနေ4နာရီတော့မှာစစ်ကောင်စီတက်ဝင်လာနဲ့ဒုသာသာဆုံးမဟိုကျောက်စစ်ကုံဟိုဝင်လာတော့ KNU တက်ရင်ကုန်းနဲ့တွေ့ပြီးတော့လေမင်းကြီးရနဲ့ပဲတောင်ကြီးရကြမှာလူတက်ွယ်ဖြစ်ကြတာရှိတာပေါ့စစ်ကောင်ကတက်မှာ၃ဘက်ဟိုအဲဒီ၃ကိုဘက်ကိုအများဆုံးဟိုကမကြမကြသလားပြည့်နေရသူတို့ပဲတက်ွယ်မရှိတဲ့နေလဝဲတယ်ဟိုတက်ွယ်မရှိမနဲ့ဟိုကသူတို့လာလာပြီးပြည့်နေတယ်မှာ
ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတက်ခဲမှုလုပ်ခဲ့တာနဲ့ပတ်သက်လို့တော့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU ကတော့ပြီးခဲ့တဲ့ဇူလိုင်လတိုက်ပွဲလာတော့စရင်ထုတ်ပြန်ခဲ့ရမှာတော့တက်မ3နယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပေါင်း52ကြိမ်ဖြစ်ခဲ့ကြောင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု9ကြိမ်လုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့ကတော့စစ်တောင်းမြေအနောက်ဘက်ကမှရှိတဲ့စစ်ကောင်စီတပ်တွေကလိန်ပင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်လိန်ပင်ကျေးရွာကအသက်22နှစ်အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိတယ်လို့လည်းဒေသခံကပြောပါတယ်
။ဟုတ်ကဲ့လိန်ပင်ကျေးရွာကိုကြည့်တာပေါ့မှာအဲ့မှာညဒီနေ့ပြောတာဟိုနေလည်းမကြီးဒီကမူချက်ရတာပေါ့ဒီကတည်းကရပါတာပေါ့
ကြောက်ကြီးမျိုးနယ်တဲ့ကိုစစ်ကောင်စီတပ်တွေကမေလာကစပြီးနေရာချက်ထွင်လာတာတွေလက်လက်ကြီးနဲ့ပစ်ခတ်တာတွေလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေကြောင့်အခုဆိုရင်ကျေးရွာပေါင်း30ကျော်ကဒေသခံတွေဟာတောတောင်တွေထဲမှာထွက်ပြေးနေရပြီးစစ်ဘေးရှောင်သူလူဦးရေ16000ကျော်ရှိတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်